ပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာကိုဗစ်ကူးစက်မှုအလင်းအမြန်တိုးလာတာကြောင့်မြန်မာတနိုင်ငံလုံးကစာသင်ကျောင်းတွေကိုပိတ်ထားလိုက်ပြီးအနာဂတ်ပညာရေးကဏ္ဍမှာစိန်ခေါ်မှုတွေရှိလာနိုင်ကြောင်းကျောင်းသားမိဘတွေနဲ့ဆရာတချို့ကသုံးသပ်ပြောဆိုတာကိုတင်ပြခြင်းပါတယ်ကျွန်တော်ညာဝင်းအောင်ပါခင်ဗျာရခိုင်ပြည်နယ်မှာပြည်တွင်းကူးစက်မှုလို့သုံးသပ်ရတဲ့ကိုဗစ်ကူးစက်လူနာတွေကတဆင့်အခြားစင်ပွားကူးစက်ခံရသူတွေထဲမှာပညာရေးဌာနဝန်ထမ်းကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေပါပါဝင်လာတဲ့အခြေအနေတွေကြောင့်ဩဂုတ်လ29ကြာသပတေးနေ့ကစပြီးအခြေခံပညာအထက်တန်းအဆင့်ရှိကျောင်းတွေပုဂ္ဂလိကနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေကိုပါရဲအကန့်အသတ်မရှိယာယီပိတ်ထားဖို့ပညာရေးဝန်ကြီးဌာနကကြေညာထားတာပါအခုလိုကျောင်းတွေပြန်ပိတ်လိုက်တဲ့အတွက်ကျောင်းသားတွေရဲ့ပညာရေးမှာနင်းနာမှုရှိလာနိုင်တာမှန်ပေမဲ့ကျမ်းမာရေးကဘူအဓိကကျတယ်လို့ရန်ကုန်တိုင်းရန်ကင်းအထက်ကနေ့ကဆရာမဒေါ်ချူချူဝေကသုံးသပ်ပါတယ
်ကိုဗစ်ကစိုးရင်ရတယ်လေဆိုရင်ရတဲ့အချိန်နဲ့ရောက်မယ်ဆိုရင်အကြောင်းတွေပြန်ပိတ်မယ်လို့ငကိုရီကပြောထားပြီးသားဆိုတော့အခုကအရင်ဆိုရင်ရတဲ့အချိန်နဲ့မရောက်ခင်မှာပိတ်လိုက်တဲ့အတွက်ကြောင့်မလို့ခရီးများအတွက်ကျမကြီးအတွက်ကောင်းတယ်လို့ဆရာမတယောက်အနေနဲ့တော့ပြောရပါတော့နော်အဲဒီချို့ကျောင်းသားတွေကြတော့လည်းစာရမ်းလို့ခြင်းတဲ့ခရီးတွေလည်းရှိတယ်လေကျောင်းတစ်နှစ်နာမှလည်းသူတို့ကဝင်လေးကြတယ်လေအဲ့လိုမျိုးတွေကြတော့လည်းဒါဆုံးဖြတ်မှုတစ်ခုပဲပေါ့လေ
မြန်မာနိုင်ငံမှာမတ်လတွေကစတင်လာခဲ့တဲ့ကိုဗစ်ကူးစက်မှုအရှိန်ကြောင့်ဇွန်လမှာပုံမှန်အတိုင်းကျောင်းတွေပြန်မဖွင့်နိုင်ပဲဇွန်လ21ရက်နေ့ကျမှနောက်ကျပြီးဖွင့်ခဲ့ရတာပါကျောင်းပြန်ဖွင့်ပြီးတစ်လကျော်အကြာမှာအခုလိုကျောင်းပြန်ပိတ်သွားတာကြောင့်စာကျက်ဖို့ကိုယ်ပိုင်အချိန်ပိုရသွားတယ်လို့အာတာကားတဲ့တကုံမျိုးတဲ့မြောက်ပိုင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားမောင်ဝေလင်းထက်ကပြောပါတယ
်ကျွန်တော်ကတော့ကျောင်းသားတယောက်အနေနဲ့အမှန်တိုင်းပြောရတယ်ဆိုရင်တော့ပြောတော့စာကျက်ချိန်ပိုရတော့တာမန်ဆိုလို့ရှိရင်စာကြက်ချင်ရှစ်လပဲရပါဘောအခုဆိုလို့ရှိရင်ဘယ်လိုပဲဖြစ်စာကြက်ချင်ရရများပါပြီအာတနည်းကိုအနည်းဆုံး၄နာရီ၅နာရီလောက်တော့လုံးရမလို့၃နာရီလောက်ပဲလောစာယူပါလိမိမာလို့ပါတော့မဖြစ်စရာမလိုဘောကျွန်တော်ကတော့တနည်းကို၃နာရီလောက်ပဲလုပ်ပြီးတော့ဒီတက္ကသိုလ်ဝန်ထမ်းကိုဖြည့်ဆူရမယ်လို့ကျွန်တော်ကတွေးထားပါတယ
်ရန်ကုန်မြို့ကကျောင်းသားမိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကတော့ပညာရေးဝန်ထမ်းလောကမှာကိုဗစ်ကူးစက်မှုတွေစတွေ့လာခြင်းကလေးကကျောင်းတွေပိတ်ထားတဲ့လို့အမြင်ရှိသူပ
ါခုလိုဆိုတော့ဒီပိတ်လိုက်တာတော့ကျောင်းသားမိဘတွေအတွက်ကောကျောင်းသားတွေအတွက်ကောကောင်းတယ်လို့ပဲယူဆပါတယ်ဒါဆိုတော့ဥပမာဆိုလို့ရှိရင်ဒီချက်ဆိုပါလိမ့်မယ်ယောဂကူးရနဲ့ရှင်းလာလို့ရှိရင်တော့အရာယူဖို့တော့ဒလန်ဆုပ်တွေ့ရင်တော့ဆုပ်ရမှာပ
ါလက်ရှိနဲ့ပြီးခဲ့တဲ့သတင်းပတ်တွေတည်းရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုတွေမြင့်တက်လာတာပါအစိုးရအမိန့်နဲ့တနင်္ဂနွေလုံးအတိုင်းအတာရကျောင်းတွေပိတ်ထားလိုက်ရတာကိုလက်ခံပေမဲ့ကူးစက်မှုသိမရှိသေးတဲ့စကိုင်းလူဒေသမျိုးမှာကျောင်းတွေပိတ်လိုက်ရတာမို့နင့်နောင်မှုတစုံတရာရှိလာနိုင်တယ်လို့မော်လိုင်းမျိုးကတောင်သူဦးကြီးဦးမျိုးမြစ်ကပြောပါတယ
်။ကျိုးရည်မှုတော့ရှိရပါဗျာ။ကျောင်းသားတွေကိုတင်းစုတင်းလိုက်နှုတ်ချတော့တာကြီးဆိုတော့ပညာရေးနှုတ်ချတော့တာပါပဲ။ပြောတော့ကြောက်ရွံ့လည်းမလွယ်ဘူးလေ။ဟိုပေါ့ရောလည်းလို့ရှိရင်ကူးစက်မှုငှားလာနိုင်တယ်ပေါ့လေ။ဒါကြောင့်မို့သူတို့ကလည်းအစိုးရကြီးကိုပိတ်ကြဆိုတော့အာနင်နာရတော့နင်နာရပဲ
ကျောင်းသားတွေအတွက်အဲ့ဒီလိုအရန်ကြီးနင်နာမှုမဖြစ်ရအောင်လက်တလောယာယီကျောင်းပိတ်ထားခြင်းမှာအင်စာတွေပေးထားတဲ့အပြင်အစိုးရပညာရေးရုပ်တံလိုင်းကလည်းပို့ချမှုတွေရှိနေတယ်လို့ရန်ကင်းကဆရာမဒေါ်ချူချူဝေကပြောပါတယ
်သူတို့တင်ပြီးသားစာတွေကိုပြန်ပြီးတော့လေ့လာဖို့အတွက်ကို home study ပေးတယ်လေအဲ့ဒီအင်စာတွေကိုသူတို့အိမ်မှာလုပ်ကြပေါ့ပြီးတဲ့ခါကျတော့အကြောင်းပြန်တဲ့ခါကျတော့ပေါ့နားမလည်တဲ့ခါကျရင်ဆရာမကိုပြန်ပြောပေါ့ဆရာမတွေကပြန်ပြီးတော့ရှင်းလင်းပေးသူတို့တော့ online ဒီပိုင်းနဲ့စမ်းသပ်နေတာပေါ့နော်စမ်းသပ်နေတဲ့အခါကျတော့တကယ်တကယ်ရေးအကြောင်းဖြစ်လာမယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးပဲသင်ကြားမယ်လို့တော့ထင်တာပဲလေ
ဒါပေမဲ့မြန်မာနိုင်ငံမှာ online ပညာရေးသင်ကြားမှုအတွက်အဆင်သင့်မဖြစ်သေးဘူးလို့မိဘတူဖြစ်တဲ့ဦးတန့်စင်ဦးကမြင်ပါတယ
် internet ကနေတင်တာမျိုးပတ်မှုကြတော့လေဒီမှာပြည့်စုံမှုကမရှိကြဘူးနော်အများစုကလည်းမလုံးနိုင်ကြဘူး internet နဲ့သင်ကြားတဲ့ဟာမျိုးကတော့ဒီမှာ PC ကိုရမလုံးတော့တဲ့အခါကျတော့မလွယ်ဘူးပါနော်ခုလက်ရှိတည်းမှာသူပုဂ္ဂလိကကျောင်းတွေကတော့အဲ့ဒီကိစ္စကိုစပြီးတော့လုပ်နေကြပြီအဲ့ဒါနဲ့မိဘတွေကလည်းမတတ်နိုင်တော့လဲတတ်နိုင်အောင်လုပ်ပြီးတော့အချို့တင်နေတာတော့ရှိပါတယ်အများစုကတော့တင်နိုင်ရောမတင်ရောဟုတ်ကဲ့
အစိုးရကအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြိုးပမ်းချိန်မှာအခြေခံပညာအထက်တန်းအဆင့်ရှိကျောင်းပေါင်း 9,100 ကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတဲကလိုက်နာရမယ့်ကျန်းမာရေးလမ်းညွှန်ချက်အေးအဆင့်မီတဲ့ကျောင်းပေါင်း 4,695 ကိုပြန်ဖွင့်ဝင်ပြီးခဲ့ရကကာယောဂကြောင့်အခုလိုတနင်္ဂနွေလုံးမှာကျောင်းတွေပြန်ပိတ်လိုက်ရတာဖြစ်ပါတယ်ခင်ဗျာ